တောင်ကိုရီးယားနိုင်ငံမှာဓမ္မရယူကောက်ပွဲအတွက်မဲဆန္ဒရှင်တွေဒီကနေ့မဲပေးနေကြပါပြီ။တောင်ကိုရီးယားခြေကံဥပဒေအရ၅နှစ်ကြာဓမ္မရတက်တန်းအတွက်ဒုတိယအကြိမ်ထပ်ပြီးရွေးကောက်ပွဲဝင်ခွင့်မရှိတော့တဲ့လက်ရှိဓမ္မရမွန်ကျဲရဲ့နေရာကိုရယူနိုင်ဖို့ဓမ္မရကိုယ်စားလှယ်လောင်းတွေအကြိမ်နဲ့ရှင်ပိုင်နေကြပါတယ်။ဒီထဲမှာအထိကပြင်းနေတာကတော့ဓမ္မရမွန်ကျဲအင်းရဲ့ဒီမိုကရက်တစ်ပါတီကဓမ္မရကိုယ်စားလှယ်လောင်းပြည်내အုပ်ချုပ်ရေးမှူးကောင်လီကျဲမြူးနဲ့အတိုက်ခံကွန်ဆာဗေးတစ် People Power Party ကဓမ္မရကိုယ်စားလှယ်လောင်းအစိုးရဝတ်လွန်တော်ရဟောင်းယွန်းစုကယူတို့ဖြစ်ပါတယ်။ဒါပေမဲ့လည်းလူသဘောထားစစ်တမ်းတွေအရသူတို့နှစ်ယောက်စလုံးကိုလူကြိုက်မများလာပဲမဲဆွယ်စည်းရုံးပွဲတွေဟာလည်းအချင်းပြတ်ခြားစားမှုဆိုင်ရာအပြန်အလှန်ဆွဆွဲချက်တွေပို့ကိုရေးတက်ခတ်မှုတွေနဲ့ပြင်းထန်လာပါတယ်။တောင်ကိုရီးယားနိုင်ငံမှာဥယျာဉ်ခြံမြေဈေးတွေအဆမတန်ထိုးတက်နေတာလူငယ်အလုပ်လက်မဲ့နှုန်းမြင့်မားနေတာနဲ့ကိုဗစ်ကာယရောဂါကြောင့်စီးပွားရေးကျဆင်းနေတာလို့အရေးကြီးဖြေရှင်းရမယ့်ပြဿနာတွေအများကြီးရှိနေတာပါ။ထိတ်ခါပြေးနေတဲ့သမရကိုယ်စားလှယ်လောင်းနှစ်ယောက်စလုံးကိုလူကြိုက်မများပေမဲ့ဘဲပေးသူအရေးတွက်ကတော့ယုံနေမသွားပဲဒီကနေ့ဒေသစံတော်ချိန်နေ့လယ်3နာရီအထိဆိုရင်မဲပေးဝန်ရှိသူစုစုပေါင်းအရေးတွက်ရဲ့68ရာခိုင်နှုန်းမဲပေးပြီးသွားကြပါပြီ။ဒါဟာပြင်2019ခုနှစ်သမရရွေးကောက်ပွဲနေ့အလားတူအချိန်မှာမဲပေးခဲ့သူအရေးတွက်ထက်4ရာခိုင်နှုန်းပိုများပါတယ်။